NLD အစိုးရတက်လက်ထက်တိုင်းနယ်ပြည်နယ်အစိုးရတွေဖွဲ့စည်းတဲ့အခါမှာတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်အားလုံးကို NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေကိုပဲခန့်အပ်သွားမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောလိုက်ပါတယ်။ပြည်နယ်လွှတ်တော်တွေမှာအတော်အသင့်အနိုင်ရခဲ့တဲ့ဒေသခံဒီအခြေခံတိုင်းရင်းသားပါတီတွေကတော့ဒီလိုမျိုးရွေးချယ်မှုမျိုးကိုမလိုချင်ကြပါဘူး။တိုင်းသားပါတီတွေဟာပြည်ထောင်စုအဆင့်ကိုရည်မှန်းတာမဟုတ်ပဲပြည်နယ်အဆင့်ကိုပိုင်အုပ်ချုပ်권ရဖို့လိုလားတဲ့ဆိုတဲ့အချက်ကိုထည့်သွင်းစဉ်းစားဖို့လိုတယ်လို့လည်းပြောဆိုနေကြတာပါဆက်သွယ်မိမြန်ထားတဲ့အ view ရေးတဲ့တော့ကိုထက်အောင်ကထိပေးဖို့ထားပါရရှင
်လာမယ့်အေဗီလာဇက်မှာစတင်ဖွဲ့စည်းမယ့်အစိုးရတက်လက်ထက်မှာရွေးကောက်ပွဲအနိုင်ရ NLD ပါတီအနေနဲ့ပြည်နယ်တိုင်းဝန်ကြီးချုပ်နေရာတွေကိုသူတို့ပါတီရဲ့ရွေးကောက်ခံကိုယ်စားလှယ်တွေကိုသာခန့်အပ်သွားမယ်လို့ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထင်ကပြောပါတယ်ဒါပေမဲ့လို့တိုင်းရင်းသားရှိရာဝင်ကြီးနေရာတွေနဲ့တခြားအုပ်ချုပ်ရေးနေရာတွေအတွက်သက်ဆိုင်ရာတိုင်းရင်းသားပါတီတွေနဲ့အတူလက်တွဲလှုပ်ဆောင်သွားမယ်လို့ဦးဝင်းထင်ကပြောပါတယ်
။အဲဒီတော့ဝင်ကြီးတွေတောင်းဆိုပြီးတော့စစ်အဖွဲ့ဖွဲ့တဲ့အခါမှာသူတို့ကလည်းအရေးကြီးရတယ်လို့တောင်းပြမှာပေါ့။ယာရတော့ယာထားပြီးဒါမှခင်ဗျားတို့ကမပြောသေးဘူး။ရေးရဝင်ကြီးတွေကတော့သူ့ပါတီရဲ့အဖြစ်နဲ့သူ့ပါတီရဲ့အဖြစ်နဲ့တိုင်းရင်းသားတွေရဲ့အဖြစ်နဲ့အဲဒီလောကဘောင်တော့ပါမှာပါလေ။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ကလွဲလို့ကြံတန်းနဲ့ပြည်နယ်12ခုမှာအများစုအနိုင်ရရှိထားတာပါ။ဒါကြောင့်လဲရှမ်းပြည်နယ်မှာအများစုအနိုင်ရရှိထားတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ရခိုင်ပြည်နယ်မှာအနိုင်ရရှိထားတဲ့ရခိုင်အမျိုးသားပါတီ ANP ပါတီတွေကကိုယ်စားလှယ်တွေကိုပြည်နယ်ဝန်ကြီးချုပ်တွေအဖြစ်နေရာပေးမလားဆိုပြီးအစိုးရဘက်ကတင်းအမျိုးမျိုးထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့လို့ NLD ပါတီကအခုလိုပြောဆိုလိုက်မှုအပေါ်မှာရခိုင်မျိုးသားပါတီကဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုပြောပါတယ
်။2007ဖွဲ့စည်းပုံကိုမချိုက်တဲ့ပုံကိုရှင်းရှင်းအတူတူဒီ2007ဖွဲ့စည်းပုံမှာပေးထားတဲ့တိုင်းတန်းရင်ကြားစီရေးအတွက်အနောက်ချက်ဖြစ်တဲ့ပုံမှန်261သမ္မတရဲ့လုပ်ပိုင်ခွင့်တိုင်းတန်းပါတီများဘရုံးမှပြည်တော်စုတစ်ခုလုံးကိုနိုင်တဲ့ပါတီငောင်လေးမဖြစ်ဘူးအခုလည်းမဖြစ်ဘူး။အဲဒါကြောင့်ပြည်တော်စုရဲ့သမ္မတဗီတိခါမှာမဖြစ်တဲ့တိုင်းတန်းပါတီများရည်မှန်းချက်ကြီးကိုအမျိုးသားပြည်နယ်လေးတွေမှာကိုယ်ပိုင်အုပ်ချုပ်ခွင့်ဆိုတဲ့ဥတည်ချက်နဲ့တွားပါတယ်။အဲ့ဒီဂါနာလေးတစ်တစ်လေးကိုတောင်းမှဒီဖွဲ့စည်းပုံကိုပြင်ဖို့ရည်မှန်းချက်တူကြတဲ့ပါတီချင်းချင်းဒီရခိုင်ပြည်နယ်အစိုးရဖွဲ့စည်းရေးဆိုတဲ့အမတန်အရေးကြီးတဲ့ critical problem ဒါကိုဘလို့ဖြေရှင်းမလဲဆိုတဲ့ချင်းကပ်မှုဟာအမျိုးသားပြန်လည်ရင်ကြားစီအတွက်ကျွန်တော်တို့အရေးကြီးတဲ့အချက်တခုဟုတ်မဟုတ်ဒီတော်စုတည်ငြိမ်အေးချမ်းမှုနဲ့သက်ဆိုင်ရာအမျိုးသားပြည်နယ်တခုရဲ့တည်ငြိမ်အေးချမ်းမှုကိုအထောက်အကူပေးနိုင်ခြင်းဆိုတဲ့အန်တီမတ်ရည်မှန်းချက်ဆိုတဲ့ရည်မှန်းချက်အကောင့်ထေဖို့နိုင်မှုအဖြေပဲဖြစ်ရပါမယ
်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကတော့နောက်လာမယ့်အစိုးရအသစ်လက်ထက်ကြရင်တနိုင်ငံလုံးစစ်မှန်တဲ့ငြိမ်းချမ်းရေးရဖို့နဲ့တိုင်းရင်းသားများအားလုံးပါဝင်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ထောင်မှုအရေးတွေကိုဆောင်ရွက်သွားမယ်လို့ပြီးခဲ့တဲ့တနင်္လာနေ့ကတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံတဲ့အခါမှာပြောဆိုထားပါတယ်။ထို့အတူရခိုင်အမျိုးသားပါတီဘက်ကလည်းရခိုင်ဝန်ကြီးချုပ်နေရာအတွက် NLD ပါတီနဲ့တွေ့ဆုံမှုကန့်လန့်ထားပြီးပြည်내အစိုးရကိုဦးဆောင်ဖွဲ့စည်းခွင့်မရဘူးဆိုရင်တော့အတိုက်ခံပါတီအဖြစ်ရည်တည်သွားမယ်လို့ပြောဆိုထားပါတယ်
။ကျွန်တော်တို့ကြီးညာချက်ထဲမှာအချက်၃ချက်ပါပါတယ်။နော်အချက်နံပါတ်၁ကတွေ့ဆုံဆွေးနွေးပြီးမှမြန်မာနိုင်ငံရဲ့ခင်ချင်းကိုဖြည့်ခြင်းလိုပါတယ်ဆိုတာပါပါတယ်။ဒုတိယအချက်မှတ်သားလျင်ခုနကလက်ရှိခင်ချင်းရရခိုင်ပြည်နယ်အစိုးရဘက်ကိုရခိုင်မျိုးသားပါတီဘက်ကဝန်ကြီးချုပ်ဖြစ်တော့တာဝန်ရတဲ့နေဆိုတာလေးကိုကျွန်တော်တို့ကတော့ဒါပေါ်ပြပါတယ်တတိယချက်ကသစ္ဆုံဆွေးနွေးပုံနဲ့ရခိုင်မျိုးသားပါတီကရခိုင်ပြည်နယ်ဝန်ကြီးချုပ်တာဝန်ကိုရယူလို့မို့ဆိုတော့ကျွန်တော်တို့ပါတီရဲ့သဘောထားကိုသစ္ဆုံဆွေးနွေးအဖြေရှာလို့မရခဲ့ဘူးဆိုမှပဲနော်အတိတ်ခါနိုင်ငံရေးပါတီတစ်ခုဖြစ်ညီတိရာထူးကိုမှမယူပဲချက်တည်သွားမယ်ဆိုတော့တဘောရာဖြစ်ပါတ
ယ်။ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ပြောဆိုသွားခဲ့ရပါ။တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုခန့်တဲ့နေရာမှာနိုင်ငံတော်သမ္မတကသက်ဆိုင်ရာတိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကသတ်မှတ်ထားတဲ့ရည်ချင်းနဲ့ပြည်စုံတဲ့လွှတ်တော်ကိုယ်စားလှယ်တအုပ်ကိုရွေးချယ်ပြီးတော့သက်ဆိုင်ရာလွှတ်တော်ကိုပေးပို့ပြီးအတည်ပြုချက်ရယူကာခန့်အပ်ရမှာဖြစ်ပါတယ်။သက်ဆိုင်ရာဝန်ကြီးချုပ်နေရာတွေအတွက်သတ်မှတ်ထားတဲ့ရည်ချင်းနဲ့မပြည့်စုံကြောင်းအထင်ရှားမပြနိုင်ဘူးဆိုရင်တိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်လွှတ်တော်ဟာသမ္မတကအမည်စင်းတင်သွင်းတဲ့လွှတ်တော်ကိုယ်စားလှယ်ကိုဝန်ကြီးချုပ်အဖြစ်ခန့်အပ်တာဝန်ပေးဖို့ညှင်းပယ်ခွင့်မရှိစေရလို့2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်261မှာပြဋ္ဌာန်းထားပါတယ်။ဒါကြောင့်လည်းလွှတ်တော်၃ရက်မှာဆိုးရဖွဲ့နိုင်တဲ့အထိအနိုင်ရရှိထားတဲ့ NLD ပါတီအနေနဲ့ဒုသမ္မတ2ဦးကိုတင်မြှောက်ခွင့်ရှိပြီးတော့ဝန်ကြီးချုပ်နေရာတွေအတွက်လည်းတာဝန်ပေးပိုင်ခွင့်ရှိနေပါတယ်ခင်ဗျာ။